ဆရာဦးအောင်လည်းခင်ဗျာလူခွင့်ရေးဆိုင်ရာလှူရှာရနေတဲ့ဖွဲ့စည်းတရားနေပြီးတော့ကုလသမဂ္ဂလူခွင့်ရေးကောင်စီကိုအချက်ရှိချက်တင်ပြမယ်လို့သိရပါတယ်။အဲ့အချက်ရှိချက်လေးကိုရှင်းပြပေးပါလိမ့်ဆ
က်။ဟုတ်ကဲ့ကျွန်တော်တို့မြန်မာနိုင်ငံမှာလူခွင့်ရေးနဲ့ပတ်သက်လို့အကြောင်းအရာမျိုးစုံရှိပါတယ်။ဒါပေမဲ့အတိအကကျွန်တော်တို့ခိုင်လုံသောအချက်တွေရရှိဖို့ရဲ့လက်ရှိဖြစ်ပေါ်နေတဲ့အချက်တွေကိုရွေးချယ်ဖို့အတွက်အချက်ရှိချက်ကျွန်တော်ရွေးထားပါတယ်။အဲ့ဒါတွေကတော့ကျွန်တော်တို့တရားဥပဒေစိုးမိုးရေးကိစ္စနောက်တစ်ခါဖွဲ့စည်းပုံအခြေခံဥပဒေနဲ့ကျွန်တော်ဥပဒေပြုပြင်ပြောင်းလဲမှုလက်နက်ကင်ပြိပခလက်လက်စာထုတ်ဖော်ပြောဆိုခွင့်နောက်စုဝေးခွင့်နဲ့နိုင်ငံရေးခွင့်ရပြီးလို့ရှိရင်မတရားဖန်ဆီးခြင်းကိစ္စနှိပ်စက်ခြင်းကိစ္စစီးပွားရေးနဲ့ယင်းနှိမ့်မြုပ်နှံမှုကိစ္စဒီကိစ္စတွေကျွန်တော်တို့အကုန်လုံးကိုကျွန်တော်တို့ရေးသားဖော်ပြထားပါတယ်ခင်ဗျာ
မကြသေးခင်ကလည်းចောင်းသားတပိတ်ចាំမဲ့ကိုင်းခံရတယ်ပတ်သက်ပြီးတော့ဒီကိစ္စကလည်းကဘာကလည်းទីသွားပါပြီပေါ့အဲ့ဒီအချက်ကိုရောဆရာတို့ဒီအစီအစဉ်ဆောင်မှာထည့်သွင်းထားတာမျိုးရှိပါသလား
ဒီចောင်းသားတွေပေါ်မှာအကျန်းဖက်ဖြိုခွင်းမှုကတော့ကျွန်တော်တို့ခေါင်းစဉ်တစ်ခုဖြစ်တဲ့ငင်းညက်စာထုတ်ဖော်ပြောဆိုခွင့်နဲ့ပတ်သက်ပါတယ်အဲ့တော့ကျွန်တော်ចောင်းသားကိစ္စတွေမကဘူးခင်ဗျတောင်သူလေသမားတွေပေါ်မှာဆန္ဒပြလို့ဖမ်းဆီးတာတွေရောအလုသမားတွေပေါ်မှာအကျန်းဖက်ဖမ်းဆီးတာဒီចောင်းကိုကျွန်တော်တို့လက်လက်စွာစူဝေးခွင့်နဲ့ထုတ်ဖော်ပြောဆိုခွင့်အောက်မှာထည့်ထားပါတယ်ဒါပေမဲ့လက်ပတ်တန်းမှာဖြစ်သွားတဲ့ចောင်းသားကိစ္စတော့ကျွန်တော်အသေးစိတ်ထည့်ထားတာမရှိဘူးခင်ဗျဘာကြောင့်လဲဆိုတော့ကျွန်တော်တို့ရဲ့လုပ်ငန်းစဉ်ရတရားကမတ်လာတွေကကျွန်တော်တို့ပြီးသွားတာဖြစ်တယ်။တေးစိတ်ကိုကျွန်တော်တို့ထည့်ထားတာမရှိပါဘူး။ဒါပေမဲ့မလုပ်နိုင်လဲဆိုလို့ရှင်တော့ကျွန်တော်တို့ကတကယ်လို့နိုဝင်ဘာမှာဒီကိစ္စကိုဆွေးနွေးတဲ့အချိန်မှာတကယ်အဖြစ်ပြက်တွေကိုကျွန်တော်နောက်ဆက်တွဲနေကျွန်တော်ထည့်နိုင်တယ်။အခုဖြစ်ပြက်နေတဲ့အကြောင်းအရာတွေကိုတက်ဆိုင်ရာနိုင်ငံတကာတန်ရုံးနေရာတစ်ဆင့်ကုလသမဂ္ဂအစီအစဉ်ကျွန်တော်ပေးပို့တာလည်းလှုပ်ဆောင်ခဲ့ပါတယ်။အဲ့တော့အဖြစ်ပြက်အသေးစိတ်တော့မပါပေမဲ့လက်လက်စွာစူဝေးဆန္ဒပြခွင့်ပေါ်မှာချင်းချောင်းနေသောအစိုးရရဲ့လက်တလောလုပ်ရက်တွေနဲ့ပတ်သက်ပြီးတော့ကျွန်တော်ထည့်သွင်းဖော်ပြထားရှိပါတယ်
။ကုလသမဂ္ဂလူ့ခွင့်ရေးကောင်စီအပြင်ရောပေါ့လေတခြားသောဘယ်လိုအဖွဲ့အစည်းမျိုးတွေရောအစီရင်ခံတင်ပြသွားဖို့များရှိပါလိမ့်ဆက
်။အခုဒီအစီရင်ခံစာထုတ်ပြန်တဲ့အချိန်ကစပြီးတော့ရန်ကုန်မြို့မှာရှိတဲ့နိုင်ငံသားတန်တမန်နေကိုကျွန်တော်တို့ချီကပ်စီပြီးတော့ကျွန်တော်တို့ရဲ့တွေ့ကြုံနေရတော့ဒါဖြစ်တဲ့ဒါတွေဖြစ်နေတယ်ဒါကြောင့်မလို့မြန်မာအစိုးရဘာလုပ်တင်လဲဆိုတဲ့အကြံပေးချက်တွေသူတို့သိအောင်ကျွန်တော်တို့ diplomatic briefing လို့ဟာမျိုးတဦးချင်းတွေ့ရမျိုးကျွန်တော်လုပ်ပါမယ်။ဒါမှသာမြန်မာနိုင်ငံမှာရှိတဲ့ civil society အဖွဲ့တွေကလူခွေနဲ့ပတ်သက်လို့ဘယ်လိုသုံးသပ်လဲဘာတွေဖြစ်ချင်လဲဆိုတာကိုတက်ဆိုင်ရာအစိုးရတွေတန်တမန်တွေသဘောပေါက်ပြီးတော့သူတို့နိုင်ငံအစိုးရကိုဒါတွေတင်ပြပေးဖို့အကြံပေးချက်ဖြစ်လာပါလိမ့်မယ်။တစ်ချိန်တည်းမှာပဲဒီလိုမျိုးလှုပ်ဆောင်တာကျွန်တော်တဖွဲ့တွေရေးသားတာမဟုတ်ပါဘူး။တခြားသောအဖွဲ့တွေလည်းရေးသားတာဖြစ်တဲ့အတွက်အကြောင်းအရာအချက်လက်တွေအကုန်လုံးကထပ်မနေရအောင်တကယ်ဖြစ်နေတဲ့လူခွေကိုစုံစုံလင်းပါအောင်တောင်းဆိုချက်တွေတခုနဲ့တခုလက်ရောညီထွေနော်ဟန်ချက်ညီဖို့အတွက်လည်းကျွန်တော်ပြင်ဆင်မှုတွေကျွန်တော်လှုပ်ဆောင်သွားရမှာဖြစ်ပါလိမ့်ခင်ဗျ
။ဆရာတို့ရဲ့လူခွေရေးဆိုင်ရာလှုပ်ရှားတဲ့အဖွဲ့အစည်းတွေကနေပြီးတော့ဒီလိုလူခွေရေးအစီရင်ခံစာတွေကိုတင်ပြလိုက်တဲ့အတွက်ကြောင့်မလို့ပေါ့လေ။ကျွန်တော်တို့မြန်မာနိုင်ငံအတွက်ပေါ့လေ။လူခွေဆိုင်ရာတိုးတက်မှုတွေကဘလောက်တိုင်းတာဒီများတိုးတက်မြန်မာလာမယ်လို့ဆရာအနေနဲ့ပြောလဲမိလဲပဲ
။ဘလောက်ထိတိုးတက်မြန်မာလာမလဲဆိုတော့ပြောရခက်ပါတယ်။ဒါပေမဲ့လူခွေရေးမြန်မာနိုင်ငံအခြေအနေကတိုးတက်တဲ့လောက်မတိုးတက်သေးဘူးဆိုတာကတော့ကဘာသိသွားနိုင်ပါလိမ့်မယ်။ကျွန်တော်တိုင်းပြည်ကိုကျွန်တော်အများကြီးတိုးတက်ချင်ပါတယ်လူခွေရေးအရန်ထုံးကားစေချင်တယ်အစိုးရကိုလည်းကျွန်တော်တို့အရန်ကိုယုံကြည်ချင်တယ်ဒါပေမဲ့တစ်ခါတလေအစိုးရကိုယုံကြည်လို့မရတော့တန်တရားတွေအများကြီးဖြစ်နေတယ်လို့တိုးတက်တဲ့တောင်မတိုးတက်တဲ့အချက်တွေဖြစ်နေတယ်အဲ့ဒါတွေကကျွန်တော်ရဲ့စိုးရိမ်စိတ်ပါဒါပေမဲ့အဲ့လိုစိုးရိမ်စိတ်ကိုကျွန်တော်တို့ကြည့်ပဲလှုပ်ဆောင်တဲ့အချိန်မှာကျွန်တော်တို့တက်နိုင်တယ်လှုပ်ဆောင်ပြီးမဲ့နိုင်ငံတကာရဲ့အရေးစိုက်မှုမရှိရင်အခက်အခဲရှိနိုင်ပါတယ်ဒါကြောင့်မလို့အဖြစ်မှန်တွေကိုနိုင်ငံကသိပြီးတော့မြန်မာနိုင်ငံပြည်သူတွေတကယ်တမ်းလွတ်လွတ်လပ်လူခွေရရှိဖို့အတွက်အစိုးရကလည်းတာဝန်ရှိတဲ့အတိုင်းအကောင့်ထည့်ဖော်ဖို့အတွက်အခုလိုတင်ပြခြင်းဖြစ်ပါတယ်အဲ့တော့တင်ပြတဲ့အချိန်မှာတော့နိုင်ငံတကာကအရေးစိုက်တာတည်ကြပါလိမ့်မယ်။ဒါပေမဲ့တကယ်တမ်းလေးစားလိုက်နာမှုရှိလားမရှိလားတော့အစိုးရဘက်မှအများကြီးမူတည်ပါလိမ့်မယ်။အစိုးရအနေနဲ့တာဝန်ရှိအစိုးရတရက်တည်းနဲ့ပြင်သစ်တာပြင်မယ်ဆိုရင်တော့အရန်ကြီးကိုအကျိုးရှိမှာပါ။ဒါပေမဲ့ပြီးခဲ့တဲ့လေးနှစ်တုန်းကကျွန်တော်တင်ခဲ့တဲ့အချိန်မှာအစိုးရအနေနဲ့လှုပ်တင်လှုပ်ထိုက်သောလုပ်ငန်းတွေတော့မဖော်ဆောင်ခဲ့တာတွေ့ရတာဝမ်းနည်းစရာပါပဲ
။ဆရာတို့အခုလက်ရှိပေါ့လေအခြေခံလူ့ခွင့်ရေးဆိုင်ရာတင်နန်းတွေလည်းပေးနေလို့သိရပါတယ်။အဲ့ဒီအခြေအနေလေးလေးဆရာဘယ်လိုများလှုပ်ဆောင်နေတယ်လဲသိပြချင်တယ်။
ဟုတ်ကဲ့ကျွန်တော်တို့လူခွင့်ရေးတင်တန်းနေပြတာကြပါပြီကျွန်တော်နီးပြတယ်ကျွန်တော်မွေးထုတ်ပါတယ်လိုအပ်တဲ့နေရာတွေမှာကျွန်တော်တို့နေရီဆင်းပြီးတော့ကျွန်တော်တင်တန်းပေးပါတယ်အဲ့ဒီကနေ့ကတော့တော်တော်ထူးထူးခြားတစ်ခုပါမြန်မာနိုင်ငံလူခွင့်ကော်မရှင်နဲ့ Equality မြန်မာပါဝင်အရက်ဖက်လူအဖွဲ့အစည်းစုပေါင်းပြီးတော့ပထမဦးဆုံးတရားဝင်လူခွင့်ရေးတင်တန်းတစ်ခုကိုကျွန်တော်ဒီနေ့တန်လီမြို့မှာကျင်းပနိုင်ခဲ့ပါတယ်အဲ့တော့သူတို့ကလည်းအစိုးရဝန်ထမ်းတွေပညာပေးတယ်ကျွန်တော်တို့ကလည်းလူထုကိုပညာပေးတယ်အဲ့တော့အဲ့ဒီနှစ်ဖွဲ့ပညာပေးပြီးတော့အစိုးရဝန်ထမ်းတွေရောနော်အရက်ဖက်လူအဖွဲ့အစည်းကလူတွေရောဆွေးနွေးအောင်ကျွန်တော်ဟောပြောပွဲသဘောမျိုးနဲ့လုပ်ပါတယ်အချိန်နဲ့မှာတင်နန်းပေးတဲ့ပုံစံတွေကိုကျွန်တော်ညှိကြပါတယ်သူကဘယ်လိုပုံစံပေးမလဲကိုယ့်ဘက်ကဘယ်လိုပုံစံမလဲဆိုတော့ပူပေါင်းဆောင်ရွက်မှုကပုံမှုပြီးတော့အားကောင်းလာတယ်နောက်ထပ်အားကောင်းချက်ကလူခွင့်ကိုသိယုံနေမှာကပဲနဲ့အစိုးရဝန်ထမ်းတွေနဲ့ကျွန်တော်တို့လူခွင့်လှုပ်ရှားနေတဲ့သူတွေကြားထဲမှာအတူတကွလေ့လာရင်းနဲ့တယောက်ကိုတယောက်ဆွေးနွေးနိုင်တဲ့ဟာတင်ပြနိုင်တဲ့ပတ်ဝန်းကျင်ဖြစ်လာမယ်လို့ကျွန်တော်ယုံကြည်တယ်နောက်ထပ်တစ်ခုကတော့ဒီလုပ်ငန်းစဉ်ထဲမှာလူခွင့်ကော်မရှင်ရဲ့တိုင်ကြားမှုရန်ရာကိုလည်းကျွန်တော်တင်ပြမှာဖြစ်ပါတယ်အဲ့တော့လူခွင့်ကော်မရှင်ကိုလူတွေပိုသိလာအောင်တိုင်ကြားလာအောင်တိုင်ကြားလာတဲ့အမှုတွေကိုလူခွင့်ကော်မရှင်ကလည်းထိထိရောက်အရေးယူဆောင်ရွက်သွားမယ်လို့ညွှန်လင်းချက်ကတော့ကျွန်တော်ရှိနေတော့မှာပဲခင်ဗျ
ဆရာဦးအောင်လည်းအခုလိုပြချပြရတော့ RF ရဲ့ကျေးဇူးများကြီးတင်ပါတယ်
ကျွန်တော်လည်းဖြည့်ချခွင့်ရတဲ့အတွက်အများကြီးကျေးဇူးတင်ပါတယ်